မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကတွေပြည်လဲရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တပန်ရေးအရပုံမူဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားလိုက်ကြပါတယ်ဖေဖော်ဝါရီလရဲ့နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်တွေချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ဗုဒ္ဓနေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့စီပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးတို့ကလက်မှတ်ရေးထိုးပြီးတောင်းဆိုထားကြတာပါလက်မှတ်ထိုးတဲ့အထက်ပါဝင်တဲ့ Christian Solidarity Worldwide နဲ့ Christian Freedom International အဖွဲ့တို့ကလည်းပြည်တွင်းနေရစွန့်ခွာထွက်ပြေးနေကြရတဲ့တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအတွက်နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ကူညီပေးကြဖို့တိုက်တွန်းထားပါတယ်မြန်မာစစ်တပ်ဟာစစ်အာဏာသိမ်းမှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆင်းမှုတွေကိုအာရုံလွှဲပြောင်းဖို့ကြိုးစားတဲ့အနေနဲ့ဗုဒ္ဓဘာသာတွေနဲ့တခြားဘာသာကွဲတွေအကြားအမုန်းတရားတိုးပွားလာအောင်ဝါဒဖြန့်ပြောဆိုမှုတွေရှိလာနိုင်တဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းလဲလူခွင့်ရေးအဖွဲ့တွေရေးသားထားတဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ